မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းတည်ငြိမ်ရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်ရင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကိုယ်စားလှယ်အဖွဲ့ဖိတ်ခေါ်ရေးကိစ္စကိုဆောင်ရွက်မယ်လို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်
။ဒီအာဆီယံကနေပြီးတော့မှဒီခုန5ချက်ထဲမှာမြန်မာပြည်ကိုဒါအစုကိုယ်စားလှယ်အဖွဲ့ဆေလွတ်မယ်ဆိုတာပါပါတယ်။ဆိုတော့ဒီအစုကိုယ်စားလှယ်ဆေလွတ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဒီအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အခုလုံခြုံရေးအခုကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်တို့ရဲ့အရေးကြီးဆုံးကိစ္စကနိုင်ငံတည်ငြိမ်လုံခြုံရေးပါတည်ငြိမ်အေးချမ်းရေးပါအဲ့တော့နိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ပတ်သက်တဲ့အခြေအနေတခုကိုကျွန်တော်တို့ရောက်တဲ့အခါမှာဒီကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်တော့ရမယ်ဆိုတော့ကျွန်တော်တို့ပြောကြားခဲ့ပါတယ်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဧပြီ24ရက်နေ့ကအစည်းအဝေးမှာမြမပြည်တွင်ရေးကိုဝိုင်းဝန်းဖြေရှင်းပေးနိုင်ရေးအချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်ထဲပို့ရင်းနဲ့ပတ်သက်လို့နာဆာကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ပူမူကောင်းထက်ဆန်ကအဲ့ဒီလိုပြောဆိုခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲမှာအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုဗန်စနစ်တွေကမောက်ကုံမှဖြစ်နေရတဲ့ကိစ္စနဲ့အရက်ဖက်လက်နက်ကင်တပ်ဖွဲ့နဲ့စစ်သားကြားတိုက်ပွဲအခြေအနေတွေကိုလည်းသတင်းထောက်တွေကမေးမြန်းခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဘန်တွေမှာအကန့်အသတ်နဲ့ငွေထုတ်နေတဲ့အပေါ်ပြည်သူတွေရဲ့စိုးရင်ချက်တွေထွက်ပေါ်နေတဲ့အတွက်ဘန်တွေလက်ပတ်ဖို့အခက်အခဲနဲ့ကြုံနေရတာပါဘန်တွေမှာငွေကိုအကန့်အသတ်နဲ့ထုတ်ပေးနေတာဟာတိုင်းပြည်စီးပွားရေးစီမံချက်တွေပြက်ပြားအောင်နိုင်ငံရေးအရာလှုံ့ဆော်နေတာတွေကြောင့်ဖြစ်ပြီးအခု mobile phone ကတဆင့်ငွေလွှဲတဲ့လုပ်ငန်းတွေပုံမှန်ပြန်ဖြစ်နေပြီလို့မြန်မာနိုင်ငံဗဟိုပန်တူဥက္ကဋ္ဌဦးဝင်းတော်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လူအတော်များများကဘန်တွေအပေါ်ယုံကြည်မှုအားနယ်လာပြီးတော့အိမ်မှာပဲငွေတွေတိမ်းထားချင်ကြတာကြောင့်အတက်တူတွေကမအပ်ပဲထုတ်တဲ့သူတွေကပိုများလာနေတာပါဘန်ဝန်ထမ်းတွေအာနာဖီဆာရေး CDM လှုပ်ရှားမှုမှာပါဝင်ပြီးရုံးမတက်ကြတာကြောင့်ဘန်တွေဖွင့်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ဘန်လုပ်ငန်းရှင်တွေကပြောပါတယ်ဘန်လုပ်ငန်းအကျက်တဲကြောင့် COVID-19 ရောဂါကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့တိုင်းပြည်စီးပွားရေးဟာနောက်ထပ်ပိုဆိုးလာနိုင်တယ်လို့အစားအသောက်ရှာပါမှုတွေကြုံရတဲ့အနေကိုပါရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လေ့လာသူတွေကသတိပေးနေကြပါတယ်